မြန်မာအာဏာသိမ်းစစ်ကောင်စီကသူတို့ထိန်းချုပ်လို့မရတော့တဲ့တိုင်းပြည်ကိုဖျက်ဆီးဖို့ကြိုးစားနေပုံရတယ်လို့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကဒီနေ့သတိပေးလိုက်တာပါ။တိုင်းဒေသနဲ့ကိုင်မဟာမိတ်တပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေရပ်တန့်အောင်တရုတ်ဆွေရကပြီးခဲ့တဲ့ဇန်နဝါရီလကစလို့ကျောင်းဝင်ညှိနှိုင်းပေးနေတဲ့ဆွေးနွေးပွဲတွေဟာလည်းအခုချိန်ထိမအောင်မြင်သေးပါဘူး။မြန်မာစစ်တပ်ဟာသူတို့ရဲ့တပ်ဖွဲ့ဝင်တွေတပ်စခန်းတွေနဲ့နယ်မြေတွေအများအပြားကိုလက်လွတ်ဆုံးရှုံးနေပြီးသူတို့ထိန်းချုပ်လို့မရတော့တဲ့အခြေအနေမှာတိုင်းပြည်ကိုဖျက်ဆီးဖို့ကြိုးစားနေပုံရတယ်လို့ဒီနေ့မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာထိုင်းမျိုးသားလုံခြုံရေးအဖွဲ့နဲ့မြန်မာရေးဆွေးနွေးချိန်မှာကုလအထူးကိုယ်စားလှယ်ဒေါ်အမ်ဒရူးစ်ကသတိပေးပြောဆိုသွားတာပါ။စစ်ကောင်စီကရှုံးဝဲမဲ့နေပြီးရပ်သားပြည်သူတွေကိုပို့ပြီးတိုက်ခိုက်လာနေတယ်လို့လည်းအထူးကိုယ်စားလှယ်အမ်ဒရူးစ်ကဆက်ပြောခဲ့ပါတယ်ခင်ဗျ။